တရုတ်နိုင်ငံအထူးကိုယ်စားလှယ်တင်ရှီဂျွန်ဟာမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးတော့မြန်မာစစ်ကောင်စီအကြီးအကဲဖွဲ့ချုပ်မှုချင်းမင်းအောင်လှိုင်နဲ့နှစ်ဆက်ကုံသွဲရေးအပါအဝင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရဲရအထူးကိုယ်စားလှယ်တင်ရှီဂျွန်ကိုမြန်မာစစ်ကောင်စီဥက္ကဋ္ဌကဧပြီ၁ရက်နေ့ကနေပြည်တော်မှာတွေ့ဆုံပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံကကူညီဆောင်ရွက်မှုတွေမူရစေဝါနဲ့အွန်လိုင်းလောင်းကစားတိုက်ဖြတ်ရေးတွေနှစ်ဆက်ကုံသွဲရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။တွေ့ဆုံပွဲမှာစစ်ကောင်စီဘက်ကဒုတိယပို့ချုပ်ကြီးရဲဝင်ဦးနိုင်ငံခြားရေးဝန်ကြီးဦးတန်းဆွေဒုတိယပို့ချုပ်ကြီးထွန်းထွန်းနောင်တို့နဲ့အတူမြန်မာနိုင်ငံဆိုင်ရာသရုပ်တန်ရုံကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။မစ္စတာဒန်ရှီချင်းဟာ2023ဇူလိုင်လတုန်းကလည်းစစ်ကောင်စီအကြီးအကဲနဲ့လာရောက်တွေ့ဆုံခဲ့ပြီးတော့မြမငင်းကြရင်လုံငန်းစဉ်တွေနေဆက်ဒေတာတည်ငြိမ်ရင်းနဲ့နိုင်ငံဆက်ဆံရေးပုံမတိုးတက်ဖို့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရဲ့အထူးကိုယ်စားလှယ်မစ္စတာဒန်ရှီချင်းဟာ2022နဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံကို3ချိန်လာရောက်ခဲ့ပြီးတော့စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တယ်လို့တရုတ်မြန်မာနေဆက်ဒေတာကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံတာတွေလည်းရှိခဲ့ပါတယ်။